မြန်မာနိုင်ငံတွင်တည်ငြိမ်မှုမှာမရေမရာအခြေအနေတွေတိုးလာနေတာနဲ့အတူစီးပွားရေးအလားအလာလည်းအားလျော့လာတယ်ဆိုနိုင်ငံတကာငွေကြေးရှံပုံငွေအဖွဲ့ IMF ကပြောဆိုလိုက်ပါတယ်2018-2018ခုနှစ်အတွင်းမှာတော့ပြည်ပပို့ကုန်တဲ့စိုက်ပျိုးရေးပိုင်းမှာဥမော်ခဲ့တာကြောင့်ဖွံ့ဖြိုးမှုပဲဥတည်ခဲ့ပေမဲ့အခုတော့အရှင်ကျော်လာတဲ့အနေအထားကိုတွေ့ရတယ်ဆိုနိုင်ငံတကာငွေကြေးရှံပုံငွေအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာအချင်းခံချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်ပခန့်ရဲ့ကြရဲ့ကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေရဲ့စိတ်ဝင်စားမှုနဲ့အလူရှင်တွေရဲ့ငွေကြေးထောက်ပံ့မှုကိုအားလျော့စေနိုင်ပြီးဖွံ့ဖြိုးမှုအကျဘက်ကိုဥတည်နိုင်တယ်ဆိုလို့အချင်းခံစားကထောက်ပြပါတယ်။လက်ရှိဘဏ်လုပ်ငန်းဌာနပြုပြင်ကြောင်းလေးရေးလုပ်ငန်းစဉ်မှာလည်းဘဏ်ရက်ကငွေကြေးမှတ်တည်ဖို့နှောင့်နှေးနေမယ်ဆိုရင်တော့နိုင်ငံလုံးဆိုင်ရာငွေကြေးစီမံခန့်ခွဲမှုအပေါ်ထိခိုက်မှုရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာအလုံးလုံးနိုင်တဲ့လူဦးရေကြီးချွာလာနေပြီးအလုံသမားအင်အားနဲ့မဟာဗျူဟာကျတဲ့ဒီနေရာတို့ကိုထောက်ပြပြီးရင်းရှိအလားအလာတွေကောင်းနေဆိုတာကတော့ IMF ရဲ့အမှုဆောင်ညွှန်ကြားရေးမှုတွေကအတိအမှတ်ပြုပါတယ်။ဒါပေမဲ့စီးပွားရေးလှုပ်ရှားမှုအရှင်ဟုန်ရုပ်ရော့လာပြီးဖွံ့ဖြိုးမှုကျန်လာနိုင်တဲ့အလားအလာကများနေတယ်လို့လည်းထောက်ပြပါတယ်။ရခိုင်ပြည်နယ်တွင်လူသားချင်းစာနာထောက်ထားမှုဆန်ရပြိပခတွေရှိကြလာတာကြောင့်ဖြစ်လာနိုင်ခြင်းရှိတဲ့တရားမှုတွေနဲ့ဘဏ်လုပ်ငန်းကဏ္ဍမတည်ငြိမ်မှုတွေအပေါ်မှာတော့အထူးသဖြင့်စိုးရိမ်ကြောင်းလည်းထောက်ပြထားပါတယ်ရှင်။